ဝါကြီးသွေးစည်းညင်ညွေးတမ်ရော UWSA ထင်းချိုအနယ်မြေမှာဖွဲ့စည်းပုံအခြေခံဥပဒေကိုစတင်ဆန်းသက်ကျင့်သုံးနေတဲ့အပေါ်တမ်ရော ਨੇ အခြားတိုင်းသားခေါင်းဆောင်တွေရဲ့အမြင်ကိုတင်ပြပါမယ်ကျွန်တော်မိုးစောပါအစိုးရရဲ့အုပ်ချုပ်မှုကနေတရားကျင့်လွတ်နေတဲ့ဝါပြည်သွေးစည်းညင်ညွေးတမ်ရော UWSA ထင်းချိုရဒေတာကို UWSA ကဝါပြည်နယ်အဖြစ်သတ်မှတ်သုံးစွဲနေတယ်လို့ဒီအပိုင်းတွေအတွင်းမှာတော့ဝါပြည်နယ်အခြေခံဥပဒေကိုလည်းဆန်းသက်ကျင့်သုံးနေတာပါတမ်ရောသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီလိုကျင့်သုံးနေတာဟာတရားဝင်မှုမရှိကြောင်းတမ်ရောရဲ့ယက်တီချက်ကိုဒီလ25ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်ဟိုအနှစ်ချုပ်ပြောလိုတာကတော့ဒီဟာဒီလက်ရှိကျွန်တော်တို့ကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတော်၎င်းပြည်ထောင်စုမပြိုကွဲရေးတိုင်းရင်းသားစည်းလုံးညီညွတ်ရေးမှုမပြိုကွဲရေးမှုအရတော်၎င်းတရားမဝင်ပါဘူးလို့ပဲကျွန်တော်ပြောကြားလိုပါတယ
် JWSA လာရှုဆစ်ဆန်ရေးယုံတာဝန်ခံဦးညီရန်ကတော့ဝါပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကျင့်သုံးနေမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဝမ်ပင်နယ်ကဒီကျွန်တော်တို့မြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကခိုင်ခိုင်မာမာရှိနေပြီးသားဆိုတာဘယ်သူမှညှင်းလို့မရပါဘူးဒါတွေကနော်ကျွန်တော်တို့လည်းအာကိုပိုင်အုပ်ချုပ်ခွင့်ရဖြစ်နေတဲ့အခါကျတော့ဒါတွေကတော့မလွဲမရှောင်ပါဘူးလေနော်ကိုပိုင်ပစိပုံဒီအခြေခံဥပဒေဆိုတာရှစ်တင်ရှစ်တိုက်တယ်လို့ကျွန်တော်တို့ကလည်းမြင်ပါတယ်ပေါ့နော်ဒါတွေကတော့ဒီတရားဝင်တယ်တရားမဝင်ဘူးဆိုတာဒါလူတွေပဲတတ်မှတ်တာပါကျွန်တော်ပုဂ္ဂိုလ်ရေးအရာပေါ့နော်ကျွန်တော်အဲ့လိုမျိုးပဲအဲ့ဒီမြန်ယူဆပါတယ်ပေါ့နော်
ဝါပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကို2009ခုနှစ်လောက်ကတည်းကစတင်ဆန်းသက်ကျင့်သုံးခဲ့ကြောင်းနဲ့လိုအပ်ချက်တွေကိုထပ်မံပြင်ဆင်ဖြည့်ဆွက်ပြီး2019ခုမှာထပ်မံဆန်းသက်ကျင့်သုံးနေတာဖြစ်ကြောင်းပြောပါတယ်ဒီလိုကျင့်သုံးရတဲ့ရည်ရွယ်ချက်ကိုလည်းဦးညီရန်ကအခုလိုဆက်ပြောပါတယ
်ဒါတွေလုပ်တယ်ဆိုတာလည်းကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံနဲ့အဲ့ထက်ရှင်တဲ့သဘောမျိုးအဲ့လိုလည်းမဟုတ်ပါဘူးเนาะကျွန်တော်တို့ဒေတာကိုကျွန်တော်တို့ဒီနေ့အထောက်အောင်ကျွန်တော်တို့ဒီအထောက်ကိုပြုအောင်ဝိုင်းဝန်းပေးမှာဒါလှုပ်ဆောင်တဲ့ဘောမျိုးပေါ့နော်ဒါတော့လည်းဘယ်လိုပဲပြောပြောနိုင်ငံတော်အတွက်လည်းတစ်ခါတလားလည်းအကျိုးရှိပါတယ်ကျွန်တော်တို့ဒေတာဒီနေ့ဒီနေ့အထောက်မှာလည်းဒါတစ်ခါတလားနိုင်ငံတော်ကိုကြီးတဲ့အခြေအနေမျိုးရှိတယ်ပေါ့နော်ဒီနေ့အထောက်တဲ့ကျွန်တော်တို့ဝန်ပြီးနေအတွက်ဒီအကျိုးရှိစမဲ့ဥစ္စာတွေကတော့ကျွန်တော်တို့ကတော့ဒီငင်းချမ်းတဲ့ဘောမျိုးနဲ့ကျွန်တော်တို့ကတော့လှုပ်ဆောင်သွားမှာပါ
မြို့နယ်6မြို့နယ်ပါဝင်တဲ့ဝါဒေတာကို2008ဖွဲ့စည်းပုံအခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်သတ်မှတ်ထားပေမဲ့ UWSA နဲ့ဝါနိုင်ငံရေးပါတီတွေကဝါပြည်နယ်ဖွဲ့စည်းရေးအတွက်တောင်းဆိုထားတာပါပို့မြို့သားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကတော့ NCA လေးနှစ်ပြည့်အခမ်းအနားမှာပြောဆိုတဲ့ဒေါ်အောင်ဆန်းစုကြည်မိန်ခွန်းအပေါ်အခြေခံတယ်လို့ယူဆကြောင်းအခုလိုပြောပါတယ်
ဒီနယ်ဖွဲ့စည်းပုံအကြောင်းဒီလိုနည်းနည်းပါးပါးပွင့်ဟလာတာကမနှစ်ကကျွန်တော်တို့၄နှစ်ပြည့်ဟာနိုင်ငံတော်အတံပညာပုဂ္ဂိုလ်ရဲ့မိတ်ခွန်းမှာဒီနယ်ဒီမှာဖွဲ့စည်းပုံအခြေအဥပဒေရေးဆွဲပြဋ္ဌာန်းခွင့်ရှိတယ်ဆိုတော့အကြောင်းတစ်ခုပေါ်လာတယ်ဗျ။အဲ့ပေါ်လာတဲ့အပေါ်မှာအခုလာမဲ့27ဘာယုတင်လုံးကော်ဖရက်မှာလည်းပဲဒီကိစ္စကနိုင်ငံရေးသဘောတူချက်ဖြစ်လာနိုင်တယ်အလားလာရှိတယ်အဲ့ဒါလို့နိုင်ငံရေးသဘောတူချက်ဖြစ်လာမယ်ဆိုရင်အခုလက်ရှိပေါ့လေဒီဖွဲ့စည်းပုံအရသတ်မှတ်ထားတဲ့ပြည်နယ်တွေနဲ့တိုင်းဒေသကြီးတွေကဖွဲ့စည်းပုံရေးဆွဲခွင့်တရားဝင်ပေါ့လေအမှန်ပွင့်ရင်ပွင့်လာနိုင်တယ်အဲ့ဒါလို့ပွင့်လာမဲ့ဟာကိုမျော်တွေးပြီးတော့ဒီဝါပြည်နယ်မှာလည်းစမ်းသပ်ကျင့်သုံးပါတယ်ဆိုတော့ဒီနိုင်ငံရေးမိုးလေဝသကိုကြည့်ပြီးတော့ဖွင့်ပြောလာသလားလို့ပါဗျာကျွန်တော်အဲ့ဒါလို့စဉ်းစားမိတယ်
ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကို NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေက2018ခုနှစ်မှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးမှာကလေးကတင်ပြထားကြောင်းနဲ့ PNLO အနေနဲ့လည်းအခါအခွင့်အသင့်ချိန်မှာသတ်မှတ်ချက်နဲ့အညီပြည်ထောင်စုအဖွဲ့ဝင်ပြည်နယ်သစ်တွေဖွဲ့စည်းဖို့ကိုလည်းတောင်းဆိုထားကြောင်းပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကတော့သူတို့ရဲ့ပြည်နယ်ဖွဲ့စည်းပုံတွေကို2000ခုနှစ်လောက်ကတည်းကရေးဆွဲထားခဲ့ပြီးလာမယ့်27ရာစုပင်လုံမှာပြည်နယ်ဖွဲ့စည်းပုံရေးဆွဲဖို့ဆုံးဖြတ်ချက်ကြရင်အရင်ရေးဆွဲပြီးသားဖွဲ့စည်းပုံကိုလူထုထံမှတင်ပြပြီးထပ်မံဖြည့်ဆွက်ရေးသားဖို့ပြင်ဆင်တာတွေလည်းရှိနေပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်